တချိန်ကအမေရိကန်စစ်မှုအင်အားကြီးမားတဲ့မြို့ဖြစ်တဲ့ Detroit မြို့ဟာအခုတော့အမေရိကန်ပြည်ထောင်စုသမိုင်းမှာဒေဝါလီခံဖို့လျှောက်ထားတဲ့အကြီးဆုံးမြို့တော်ဖြစ်လာခဲ့ပါပြီ။ဒီလိုဖြစ်ရတာကတော့လူဦးရေနှေးပါးမှုနဲ့မော်တော်ကားထုတ်လုပ်ရေးလုပ်ငန်းတွေတုံ့ဆိုင်ဆိုင်ဖြစ်လာတဲ့အခြေအနေတွေကြောင့်ဖြစ်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်ဝက်လောက်ကတိုင်းပြည်ရဲ့အချိန်အကောက်နေတဲ့မော်တော်ကားထုတ်လုပ်ရေးမြို့ကြီးဖြစ်ခဲ့တာပါ။လူဦးရေတက်တက်တမ၈တန်းရှိပြီးတော့မော်တော်ကားတက်ဆင်တဲ့လုပ်ငန်းတွေမှာအလုပ်လုပ်ကြပြီးရတဲ့ဝင်ငွေနဲ့လူအများစုဟာလူလက်တန်းစားတွေဖြစ်ကြပါတယ်။ပြည်နယ်ကနေငှားရတဲ့ဗန္ဒာရေးဆိုင်ရာအကြီးအကဲကပြည်ထောင်စုဒေဝါလီခံမှုဆိုင်ရာကိစ္စတွေကိုကန့်တွဲတဲ့တရားရုံးကိုကြာသပတေးနေ့လျှောက်ထားတဲ့ချိန်မှာ Detroit မြို့ကလူကြီး9သိန်းလောက်ပဲရှိပါတော့တယ်။အနီးနားပတ်ဝန်းကျင်ကတော်ဝဟာဆိုနေ6ကနေတလို့လူမနေတဲ့အိမ်တွေလည်းအများပြားဖြစ်နေပါတယ်ခင်ဗျာ။